ဟာမတ်စ်အဖွဲ့ကိုရန်မုံငွေထောက်ပံ့ပေးနေသူတွေကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကစထုတ်ထအချိန်မြောက်ပိတ်ဆို့ရေးယူမှုတွေကိုဗုဒ္ဓဦးနေ့ကချမှတ်လိုက်ပါတယ်အမေရိကန်ဗဏ္ဍာရေးဌာနရဲ့ပိတ်ဆို့ရေးယူမှုအသစ်ထဲမှာနိုင်ငံအခြားကဟာမတ်စ်အကျိုးစီးပွားတွေကိုကိုစားပြုပြီးဗဏ္ဍာရေးဆိုင်ရာစီမံခန့်ခွဲပေးနေတဲ့တူရကီနဲ့တခြားဒေသကလူပုဂ္ဂိုလ်၈ဦးပါဝင်ပါတယ်ဟာမတ်စ်တွေဟာယာရုယာကန်နေရာကောင်းတွေမှာရှိတဲ့အရာရှိတွေနဲ့ဆက်နွယ်သူတွေပါဝင်တဲ့ကွန်ရက်တွေပေါ်မှာဆက်လက်ပြီးခိုးနိုင်နေပြီးထုတ်ချအနာပိုင်တရားရေးစနစ်တွေကိုအလွဲသုံးစားလုပ်ခါတရားမဝင်ရရှိတဲ့ငွေတွေနဲ့ဂါဇာကစစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေတယ်လို့အမေရိကန်ဗဏ္ဍာရေးဌာနကပြောပါတယ်တူရကီနဲ့ဂါဇာကမ်းမြောင်ဒေသကငွေကြေးတွေကိုအနောက်ဖက်ကမ်းကဟေဘရွန်မြို့ကဟာမတ်စ်ကိုကေးယစ်ခန်းကိုလွှဲပြောင်းပေးတဲ့ကွန်ရက်မှာပါဝင်သူအဖြစ်တူရကီကနာဆာအယ်ဒင်ဆိုသူကိုဟာမတ်စ်အတွက်အဓိကဆောင်ရွက်ပေးနေသူလို့ပြောပါတယ်အောက်တိုဘာ9ရက်တိုက်ခိုက်မှုအပြီးမှာဟာမတ်စ်အဖွဲ့ကိုအမေရိကန်နဲ့ဗြိတိန်တို့ကပိတ်ဆို့ရေးယူမှု၃ချိန်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒီနှစ်နိုင်ငံလုံးကဟာမတ်စ်ကိုအချက်ဖက်ဖွဲ့ဖြစ်သတ်မှတ်ထားပြီးဟာမတ်စ်ကိုရှင်းလင်းတဲ့အစ္စရေးရဲ့လက်တုံ့ပြန်ထိုးစစ်တွေတွင်းမှာတော့ဂါဇာမှာလူပေါင်း၁,၈၀၀၀ကျော်တေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ။